ပညာရေးမှာအရေးပါလာတဲ့မြန်မာနိုင်ငံသုတေသနအသင်းနဲ့အသင်းတော်ကြာနေတွေအချိန်ကောင်းနေတို့နိုင်ငံရေးလှိုင်းလေကြတဲ့မှာနှိမ့်မြုပ်ပျောက်ဆုံးသွားခဲ့ရပါတယ်။မြန်မာနိုင်ငံသုတေသနအသင်းဟာနိုင်ငံခြားသားပညာရှင်တွေနဲ့မြန်မာပညာရှင်တချို့စထောင်တဲ့အသင်းနိုင်ငံခြားသားဆိုရာကမြန်မာအပေါ်စေတနာဘေးရုံးနိုင်မှလည်းစတဲ့ဆွဆွဲချက်တွေနဲ့အာဏာကြီးတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကမလူမလားအမှုရာပြလာတော့နောက်ကအနာမီပုဂ္ဂိုလ်များကဘောင်းတော်ညိတ်စိတ်တော်တည်ရတော့တာပေါ့။နှစ်ပေါင်း60ကျော်တည်တန်းခဲ့တဲ့အသင်းကြီးနိုင်ငံတကာကတလေးတမျက်ဖတ်ကြတင်ကြရတဲ့ဂျာနယ်ကြီးလုံးဝဖျက်သိမ်းရဆဲခဲ့ရပါတယ်။အဲ့ဒီနောက်မှာတော့နိုင်ငံတကာလေးစားလောက်တဲ့သုတေသနစာဆောင်မဆိုထားနဲ့ပြည်ရင်းပညာရှင်အချင်းချင်းလေးစားလောက်တဲ့သုတေသနစာဆောင်ဆိုတာခက်ရှားရှားပါ။စနစ်တကျသုတေသနပြုထားတဲ့ပညာရဲ့စာရီးကိုမြန်မာပညာရှင်တွေငတ်မွတ်နေတာကြားလာပြီလို့ဆိုရမှာပါ။အခုတော့စနစ်တကျပြုစုထားတဲ့သုတေသနဂျာနယ်တစ်စောင်ထွက်လာလို့ဒီမှာဝိုင်းဖွဲ့ရင်ကြိုးစို့လိုက်ချင်ပါတယ်။စာဆောင်နမည်ကတိဆက်မြင့်နှံမြန်မာပညာရက်နဲ့ဆိုပြီးဘယ်အနှောင်းအဖွဲ့မှမပါတဲ့လွတ်လပ်တဲ့ဂျာနယ်လို့မျက်နှာဖုံးမှဆိုထားပါတယ်။ဩဂုတ်လရဲမှာအတွဲ1အမှတ်1ထွက်လာပါတယ်။ထွေသူကပန်ဆိုရန်စာအုပ်ပါ။အမျက်အစွန်းအတွက်ထွေတဲ့စာအုပ်မဟုတ်ရောင်းနှန်းစာအုပ်မဟုတ်ဖဲအခမဲ့ဖြန့်ချီတာပါ။စာအုပ်ဖြစ်မြောက်လာဖို့ရေးတက်ကသူ Open Society စတဲ့အဖွဲ့အစည်းတွေကငွေကြေးထောက်ပံ့ကြပါတည်း။ဒီစာအုပ်ဖြစ်မြောက်လာဖို့လှုပ်ဆောင်ကြတဲ့အဖွဲ့မှာနိုင်ငံခြားသားတွေရောမြန်မာတွေရောပါပါတယ်နိုင်ငံခြားသားတွေထဲမှာတော့မြမအရေးကိုစိတ်ဝင်စားရှိလာတဲ့ James Scott သူ့အရင်ဟိုးကိုလိုနီခေတ်ကဥရွှေရိုးမြမအမည်ခံယူဘူးတဲ့ James Scott ဆိုတာရှိခဲ့ဘူးတော့ဒီ James Scott ကလည်းသူ့ကိုယ်သူမြမအမည်ဥရွှေရိုးလို့ပေးထားပါတယ်ရေးတက်ကသူကပေါမောက်ခတူပါနောက်တော့ Michael Chan နေသူကလန်ဒန်တက်ကသူသမိုင်းဌာနကပေါမောက်ခပါ Now Alicia Tanner သူကကနေဒါနိုင်ငံကပေါမောက်ခပါမြမထဲမှာတော့ Arctic Mao မင်းစင် Therapy Tanပေါ်ပေါ်လန်းစဉ်စသဖြင့်အတော်ဆုံးဆုံးတွေးရပါတယ်ဒီကြားနေအကြောင်းနဲ့ပတ်သက်လို့ဥရွှေရိုးကအတော်ကလေးပြည့်ပြည့်စုံစုံဖော်ပြထားပါတယ်ပထမဆုံးအချက်အနေနဲ့ဘာကြောင့်ဒီကြားနေထုတ်ဝေးတယ်လဲကြည့်ရအောင်သူ့စကားအတိုင်းပဲအစီရင်ခံလိုက်ပါရစေမြမလူအဖွဲ့အစည်းအတွေ့အရေးပါသည့်ကိစ္စရပ်များနှင့်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စရပ်များတွင်အသိဉာဏ်နှင့်ရှင်သောဝေဖန်ဆွေးနွေးနှီးနှောဖလှယ်မှုရှိသည့်အသိပညာရဝန်းတစ်ခုကိုရေရှည်တည်တံ့ခိုင်မြဲအောင်တိဆောက်ရေးပင်ဖြစ်သည်တဲ့ဖက်ပြသွားတဲ့စာကစာတန်ပေတန်းနဲ့မှုတောတက်ရှင်တွေရုတ်တရက်နားလေကောင်းမှလဲမှာမို့ရိုးရိုးရှင်းရှင်းပြန်ပြောရရင်အသိဉာဏ်နဲ့ရှင်နဲ့ဝေဖန်ဆွေးနွေးနှီးနှောဖလှယ်မှုတွေရေရှည်ထွန်းကားဖို့ရည်ရွယ်တယ်လို့ပြောချင်တာပါပဲအသိဉာဏ်နဲ့ရှင်တဲ့သူတေသနာဂျာနယ်တွေတိမ်းမပြတ်သုံးသွားပြီးရဲ့နောက်အခုလိုဂျာနယ်တစ်စောင်ပြန်ပေါ်လာတာဟာရေငက်ခိုက်ရေတွင်းတွေးလိုက်ရတယ်လို့ပါပဲတိဆက်မြင့်နှက်ဂျာနယ်အတွဲ1အမှတ်1ကဆင်းရဲနွမ်းပါမှုအကြောင်းအထူးတုံလို့ဆိုပါတယ်အထူးတုံလို့ဆိုတဲ့အတိုင်းစာဆောင်မှာပါတဲ့သူတေသနာစာရန်တွေကဆင်းရဲမွေးတွေမှုနဲ့ဆိုင်တဲ့စာတွေပါကမ္ဘာနိုင်ငံပေါင်း169နိုင်ငံထဲမှာဆင်းရဲနွမ်းပါရာမှာအဆင့်132ရှိနေတယ်မြန်မာနိုင်ငံအတွက်လိုအပ်တဲ့သူတေသနာဆောင်မတွေပါဘယ်နေရာမှာဘယ်သူတွေကဘယ်လိုဆင်းရဲနေကြသလဲဘာကြောင့်ဆင်းရဲနေကြသလဲစူးစမ်းဆင်ခြင်စဉ်းစားတဲ့အချက်တွေပါတာပေါ့ဒီလိုပါတဲ့တဲ့အကြောင်းအရာတွေပါလာအောင်လေဒေတာနဲ့ပဲစုံနိုင်သမျှဆုံးအောင်သူတေသနာလုပ်ထားပါတယ်အားလုံးပြည့်ပြည့်စုံပြီလို့မဆိုလိုကြောင်းအမှတ်တကြားနဲ့အက်ဒီတာဒေါ်အားတက်ကဝန်ခံထားပါတယ်ပဋိပက္ခဒေတာတွေစစ်ဖြစ်ပွားနေတဲ့ဒေတာတွေကိုသူတေသနာနဲ့ပဲကခြံလှက်ခဲ့ရတာကိုဒါပေမဲ့စာဆောင်မှာပါတဲ့သူတေသနာစာရီကတော့စနစ်တကျအသေးချာသူတေသနာပြုပြီးမှပြုစုထားမှန်းသိတာပါတယ်ဝမ်းသာစရာကောင်းတာကတိစက်မြင့်နှံဂျာနယ်အဖွဲ့ရဲ့အစီအစဉ်မှာဂျာနယ်တွေထုတ်တဲ့အခါမြမအများပြည်သူအကျိုးရှိနိုင်မယ်။ကျောင်းရာတွေကိုရထားပါတယ်။အတွဲ1အမှတ်1မှာဆင်းရဲနွမ်းပါမှုကိုဆောင်ပေးတယ်လို့တခြားတခြားနောက်လာမယ့်စားဆောင်တွေမှာလည်းဦးစားပေးအလေးထားဖော်ပြမယ့်အကျောင်းရာတွေကိုဥရွှေရိုးရဲ့ဏီရန်စကားမှာဖော်ပြထားပါတယ်။ဏီရန်စကားမှာဖော်ပြထားတဲ့သူတေသနာကောင်းစဉ်တွေက1အသိပညာအတတ်ပညာရှင်များပညာတတ်သူနှင့်အုပ်ချုပ်သူများနှင့်စစ်ဖက်ဆိုင်ရာပုဂ္ဂိုလ်များ၏ဘဝမှတ်တမ်းများနှင့်မြမသမိုင်း3အောက်ခြေနင်းပြလူဒန်းစား များနှင့်ပင်မရေစီးသမိုင်းကြောင်းမှဖေကျင်ခံရသူများ၏သမိုင်း၄1930မှ2010အထိမြမစာပေနှင့်အမှုပညာတိုးတက်ဖြစ်ပေါ်လာမှု၅ကိုလိုနီခေတ်မှသည်မြမຫນွေဦးခေတ်အထိចောင်းသားလှုပ်ရှားမှု၏စေစော်မှုများနှင့်ပြည်သူ့ဘဝအခြေအနေကိုစားပြုမှုများ၆ဖက်ဒရယ်ဝါဒတိုင်းရင်းသားတရုတ်လက္ခဏာနှင့်အမျိုးသားရေးဝါဒ၇ကိုလိုနီခေတ်မှမြမောက်ခေတ်အထိအကျဉ်းထောင်များနှင့်အကျဉ်းထောင်အခြေပြုစာပေများတဲ့မြမနိုင်ငံသူတေသနယ်ပင်မှာလိုအပ်နေတဲ့အကြောင်းအရာတွေလို့မြင်ပါတယ်။တမိုင်းကြောင်းလဲပါစာပေအရေးလဲဆက်ဆက်နေတဲ့ခေါင်းစဉ်တွေမှုပါ။ကြည်ဖြူတာမကြည်ဖြူတာအပါထားစစ်ပဲဆိုင်ရာပုံကိုယ်ရရဲ့ဘဝမှတ်တမ်းဟာပြည်သူတွေသိကောင်းစရာပါ။နှစ်ပေါင်း50နီးပါပြည်သူကံကြမ္မာကိုခြေလှယ်နိုင်ခဲ့တဲ့အဖွဲ့အစည်းရဲ့အတွင်းသရုပ်သကံကိုအချစ်အမုန်းစိတ်ခံစားမှုတွေနဲ့မတုံ့သက်ဖြစ်ပညာနဲ့တုံ့သက်ခွင့်ရမှာအဲ့ဒီတုံ့သက်ချက်တွေကိုစာဖက်သူကပညာနဲ့ပြန်ဆင်ခြင်ခွင့်ရမှာဟာနိုင်ငံအတွေ့အကျိုးများမဲ့အခွင့်အထူးတစ်ရက်ပါစာဝိုင်းပြဝိုင်းအစီအစဉ်ကိုတင်ဆက်နေသူတူဦးနေနေတော့စာပေအစီအစဉ်တွေကိုအထူးကြိုဆိုရပါတယ်1930က2010အထိစာပေအကြောင်းရေးထားတာတွေကဟိုဒစဒီဒစပြန့်ကျဲနေတာကများပြီးစနစ်တကျသုတေသနပြုထားတာကနည်းလာပါတယ်အကျဉ်းထောင်အခြေပြုစာပေဆိုလဲမထူးပါဘူးဆက်ထွက်လာမဲ့ပညာစာတွေကိုညှော်နေမိမှာပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေThank you.